American ပြည်ထောင်စုမှာ18နှစ်တာအတွင်းပထမဆုံးပြည်ထောင်စုအစိုးရရဲ့တည်ဆံပြစ်ဒဏ်စီရင်မှုကိုအင်္ဂါနေ့မှာပြုလုပ်လိုက်ပါတယ်။ဒီသတင်းပတ်ထဲမှာတည်ဆံပြစ်ဒဏ်ချခံမဲ့သူ3ဦးနဲ့ရှေ့လာတဲ့မှာချခံမဲ့သူ2ဦးတို့အတွက်အောက်တရားရုံးကတားမြစ်မိန်ထုတ်ထားတာကိုတရားရုံးချုပ်ကအင်္ဂါနေ့မနက်ပိုင်းမှာပဲကန့်ကွက်မဲ9မဲထောက်ခံမဲ4မဲနဲ့ပယ်ချခဲ့တဲ့နောက်ပထမဦးဆုံးတစ်ယောက်ကိုတည်ဆံပြစ်ပေးခဲ့တာဖြစ်ပါတယ်။Dennis Lewis Lee ကိုတရားရုံးကအမိန့်ချပြီးနိုင်ပိုင်းအတွင်းမှာပဲအင်ဒီယားနာပြည်နယ်ဖက်ဒရယ်ကျင်းတောင်မှာအားပြင်းစိတ်ငြိမ်စေပန်ဒရိုဘာဘီတာနဲ့အဆုံးစီရင်ခဲ့တာပါ။သူဟာ1996ခုနှစ်တုန်းကအသက်10နှစ်အရွယ်သမီးငယ်နဲ့မိဘနှစ်ပါးစလုံးကိုတတ်ဖြတ်ခဲ့သူဖြစ်ပါတယ်။သူကိုတနင်္လာနေ့ကပြစ်ဒဏ်စီရင်ဖို့ဖြစ်ပေမဲ့ပြစ်ဒဏ်ပေးရမှာတုံးတဲ့နေ့ဟာရှားပါးပြီးရက်ဆက်တဲ့ပြစ်ဒဏ်ပေးမှုဆိုင်ရာအကာအကွယ်ပေးတဲ့ဥပဒေကိုချိုးဖောက်ရရောက်မရောက်ပြန်ပြီးတုံးတက်ဖို့အတွက်တရားရုံးတွေကိုအချိန်ပေးတဲ့အနေနဲ့ဖက်ဒရယ်တရားသူကြီးတဦးကမကွတ်မြက်ခင်အချိန်ပိုင်းတွင်မှာပဲကနဦးတမ်းမြင့်မြင့်ထုတ်ခဲ့တာဖြစ်ပါတယ်။တရံချခံရသူ၄ဦးစလုံးရဲ့ရှေ့နေတွေကဒီဆေးဟာအသက်ရှူလမ်းကြောင်းကိုထိခိုက်စေပြီးရေနစ်တာဒါမှမဟုတ်အသက်ရှူတက်တာလိုမျိုးခံစားစေရတယ်ဆိုပြီးကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။ဒါကိုတရားရုံးချုပ်ကပယ်ချခဲ့ပြီးဒီဆေးကိုပြည်နယ်တွေကသူတို့ပြည်နယ်တွင်တရံပေးရမှာတုံးနေကြဖြစ်ပြီးအခုထိလူပေါင်း100ကျော်တရံပေးခဲ့ရမှာဘာပြဿနာမှမကြုံခဲ့ရဘူးလို့ပြောပါတယ်။